မင်္ဂလာပါရှင် RFA တို့တက်ရှင်ပေးစာပြန်စာကဏ္ဍကနှုတ်ခွန်းဆက်ပါတယ်ဒီတစ်ပတ်စီစဉ်မှာရင်းဦးဆုံးပဲခူးတိုင်းကရင်းဖွင့်လာတာကိုတင်ပြမှာပါပြည်မြို့နယ်ကမြေသိမ်းခံတောင်သူတွေကြုံနေရတဲ့ဒုက္ခအခက်အခဲတွေအကြောင်းကိုတောင်သူကြီးတဦးကရင်းဖွင့်လာတာနားဆင်ကြပါရှင
်ပြည်မြို့နယ်အနောက်တစ်ခုပင်အိုးစုရဲ့တချို့ရင်အိုးစုရဲ့1996 99စစ်တပ်ကလူတွေတရားစဲရုံအတွေ့ကြံမျိုးပွားဖို့ဆိုပြီးတင်ခဲ့တာပါအကအမေရနဲ့19ရေကပါမသိရင်အနှစ်20တောင်မှကျွန်တော်တို့ကအဲအင်းနိုင်တော့ကိုဗုဒ္ဓတူးဖို့ပြီးရုပ်ခဲ့တာပါ1996 99မှာဥနေဝင်လက်ထက်ပေါ့ဝါစီမံကိန်းချင်းချင်းချင်းဝါဆိုပြီးတော့ရွှေတောင်ချင်းချင်းဆက်ဝင်ဆောက်တယ်အဲ့မှာကျွန်တော်တို့ကိုအတိမတ်ပြုပြီးတော့ဝါဆိုင်ကွင်းဆိုပြီးတော့ဆိုင်ကွင်းလုပ်ကင်ခဲ့တယ်1996 99မှာနော်ရီစကြားချက်ဆက်ယုံကြီးရောက်လဲလာပြီးတော့ကျွန်တော်ဥက္ကတ်ကိုတင်းချီသွားခဲ့တယ်တောင်သူတရားတွေပြီးတော့မိုးရင်းတော့ကအဲဒီကတော့ဝင်ပြီးတော့ညီဘက်ရေးဆိုင်တာလေအခုနော်ရီတကြားဆက်တောင်မြတိုင်းကုမ္ပဏီကတရားဆွဲထားတာအဲ့ဒါကိုအခုခရိုင်အုပ်ချုပ်ရေးမှူးကနေပြီးတော့ဟာလောက်ချက်ဆိုပြီးဆိုင်ဝတ်တက်လိုက်တယ
်ကိုတိုင်းကတောင်သူတွေရဲ့ဒုက္ခခက်ခဲတွေအကြောင်းကြားခဲ့ရတာပါအေရီတိုင်းဘူကလေးမြို့နယ်အမာမြို့နယ်ခွဲကတောင်သူတွေစိုက်ပျိုးစီချင်းငွေအတွက်အတိုးတွေမတန်တဆပေးနေရတာကြောင့်ဒုက္ခအခက်အခဲတွေရောက်နေရတဲ့အကြောင်းကိုလည်းဒေသခံတူဝရင်ဖွင့်လာပါတယ်။နားဆင်ကြပါဦးရှင်
။အမာမြို့နယ်ခွဲတန်စိတ်တိုင်းနဲ့တရမကြီးပါ။အမာမြို့နယ် UNDP ရုံးသေးစားကုန်းထုတ်ချင်းငွေပေါ့နော်။မရှိတဲ့စည်ရဲသားတွေဟိုအရာမျိုးတွေကိုတိုးချဲ့အောင်လို့ပေါ့။ရွာပေါင်းတော်တော်များများတော့ရှိတာပဲ။ကျမတို့က2000 2100နေနှစ်သက်9နှစ်ရှိသွားပြီအခုထုတ်ချင်းငွေရတော့4သိန်းပေါ့နော်အားလုံးပေါင်းအုပ်စုကတော့9ခွက်ရှိတယ်အဲ့ဒီ4သိန်းကစုငွေ2မျိုး3မျိုးရှိရယ်ရိုးရိုးပုံမှန်စုငွေက900စုရတယ်နောက်ပြီးတော့စိတ်ကြိုက်စုငွေဆိုတော့တက်တက်900စုရသေးတယ်အဲ့ဒီအပေါ်မှာမှစိုက်ပျိုးစရိတ်ကိုနောက်ထပ်1000စုရမယ်ဆိုပြီးတော့တာဝန်ရဝန်ထမ်းပြောလာတယ်ပြောလာတယ်ကျမတို့ကလည်းရခင်ပုံမှန်အတိုင်းပဲ900စုထားတဲ့အခါမှာအဲ့ဒီငွေပဲပါသွားတယ်နောက်ထပ်တိုးလာတဲ့ငွေကြီးကတော့မပါသွားဘူးငွေတသိန်းရဲ့ပမာဏမှာတပတ်ကိုအရင်း4000တိုးက600ပုံမှန်က900စုဝင်နေငွေတသိန်းရဲ့အတိုင်းတာကို9100နှုန်းနဲ့ကျမတို့2000ကျော်တစ်ကြိမ်တစ်ကြိမ်ကိုစရတယ်ပေါ့နော်ကျမတို့ခုနှစ်နှစ်ကာလမှာတရားတစ်ချက်မှငွေကြီးနဲ့ပတ်သက်လို့ကျမတို့စကားမပြောခဲ့ရပါဘူးစုဝင်တစ်ထောင်ထပ်စုခိုင်းတော့အခုစုငွေကြမ်းပါမထင်မှန်ဖဲနဲ့ကြိုးကြိုးတင်းတင်းမပြောထားဖဲနဲ့စုရတည်တယ်ဟိုစုငွေဒီစုငွေနဲ့ပဲအတိုးနဲ့ရှင်အတိုးပေးနေရတာများနေကျမတို့မှလည်းသင်ပြမှုဆိုတာမရှိတော့ဘူးဖြစ်နေတယ်
ကရပြည်နယ်ကဒေသခံတဦးရင်ဖွင့်လာတာကိုလည်းတင်ပြချင်ပါတယ်။သူတို့ကရပြည်နယ်အတွင်းမှာကျွတ်တွေတောင်းကျန်းဖြစ်စည်းနေလို့လေယာဉ်မြေတွေပျက်စီးဒုက္ခရောက်ရတဲ့အကြောင်းကို RFA ကနေတဆင့်အခုလိုရင်ဖွင့်လာပါတယ်
။ဒီစစ်တောင်းမြေအစ်စ်ပဲတလွားပေါ့နော်။ရှမ်းပြည်နယ်နဲ့မြန်မာမြို့နယ်ပြည်တော်ကောင်စီနယ်မြန်မာဇာတခြားတင်းတင်းလောင်းမြို့နယ်ဒီပေါင်းလောင်းဒေသပါတယ်ပေါ့နော်။ပြည်မနာမြို့နယ်နဲ့နေစာဖြစ်တဲ့ဥသာပြည်နယ်တနာမြို့နယ်နေစာတောက်ပြေးပါလိုက်ဟိုကျွဲဒီကဒီကဆက်စီတာကအဲအုပ်စုမှာအဖြစ်များဆုံးဖြစ်တယ်ကြအတိုင်းတာတခုတော့ဖြစ်စီတယ်လို့ပြောလို့ရတာပေါ့တနေရနဲ့တနေရမတူဘူးပေါ့နော်စပါးပြောင်းအာလူးစသဖြင့်ဒီလိုပြည်နယ်တွေကလာမဲ့နောက်တစ်နေ့အတွက်ဝန်းစာအတွက်သူတို့အသုံးပြုမဖြစ်စားတယ်ဖြစ်တာအခုအဖြစ်စီခါတော့လက်ရှိမနစ်ကစပါးလက်ကြံတားနေတယ်တချို့ဆိုလုံးဝပြန်ပြတော့မှသိရတဲ့အခြေအနေမရှိဘူးပေါ့တချို့ကျတော့လည်းအ내ကြီးပြန်သိရတယ်တချို့ကဒီလပိုင်းလောက်ကိုတုံလောက်နိုင်တယ်တချို့ကတော့လောကရင့်စရာမရှိတဲ့ခါကျတော့နောက်စနစ်စားဖို့အတွက်ဝမ်းစာခက်ခဲဖြစ်လာနိုင်ပေါ်ရာရှိတယ်ကျွန်တော်ဒီတပ်မှာတော့အများသောအဖြစ်ကတော့နီးစရာရှိရအုပ်အတွက်မထားရှိရမှာပြန်လာအောင်သွားချင်းလားယူစားကြတာတို့ခင်ရမင်ရကနေမှအပြန်လန်ပန့်ပိုးကြတဲ့အဆင့်လောက်ပဲရှိသေးတယ်နောက်တစ်ခုကလမ်းမဆက်သူရဲ့ခင်ရခက်ခဲတဲ့အတွက်ကြောင့်လူလူအရောက်ပေါက်နေတာပေါ့နော်သွားပြမလှုပ်ရှားတဲ့ငွေအုပ်စုတို့တက်ဆိုင်ရာဟိုလူမှုအဖွဲ့ဒီဖိုင်လောက်ပဲအနေကြီးရောက်တဲ့ခါကျတော့ပတ်မှုမှုနေသားကတော့လောက်မသိရဘူးဒီသားမှာဒီကြွက်တွေရှိနေသေးတယ်အဲ့တော့ဒါကိုသူ့အဖက်လည်းတင်သက်ထားတာရှိတယ်အဓိကတော့ကျွန်တော်ဒီသားမှာဒီဝါသီက၄-၅နှစ်လောက်ဆက်ပြီးနေတဲ့ကိစ္စဖြစ်တယ်အဲ့တော့ဒီဝါသီကပြီးနေတဲ့ရွေးဒီကြွက်တွေကများနေဦးမယ်အဲ့ကြွက်တွေများနေတဲ့ရွေးစိုက်ပျိုးရေးတိနန်တွေကလည်းအဆက်ပြေးနိုင်အောင်မယ်ပေါ့
ရန်ကုန်တိုင်းတွင်တင်းမြို့နယ်ကဒေသခံတူရဲ့ရင်ဖွင့်တဲ့ကိုလည်းတင်ပြကြပါရစေ။သူတို့တွင်တင်းမြို့နယ်အတွင်းကအုတ်ဖုတ်ဆက်ယုံကအုံပြတဲ့ကြောင်မီးသွေးလောင်စာတွေကြောင့်ပြည်သူတွေမှာကျန်းမာရေးထိခိုက်နေရတဲ့အကြောင်းကိုရင်ဖွင့်ပြောပြလာပါရစေ
။ရန်ကုန်တိုင်းတွင်တင်းမြို့နယ်ကုန်းမဲ့ချောင်းစီးရွာအတွင်းမှာဆက်ယုံနံမရနယူးစီးဆက်ယုံမူလကဝါခံကြီးကိုသူကဝယ်လိုက်တာ။သုံးနှစ်ဆိုတဲ့အတော်တွေမှာဝါခံကိုအပြောင်းရှင်းပြီးတော့ပထမတော့ပိနေပင်လေးတစ်နှစ်လောက်စိုက်ပြီးတဲ့အခါကျတော့မြေကြီးကိုဆရမ်းရရနေတူပြီးတော့အုတ်ထုတ်ဆက်ယုံကြီးကိုလှုပ်လိုက်တာပေါ့19ဧကပေါ့အဲ19ဧကမှာလူသမား100ကျော်နဲ့လက်ပတ်နေတယ် ဆင်းဆောင်စာကိုမတုံးမနဲ့အုတ်ဖို့ဆက်ရုံကတောင်မီးသွေးကိုတုံးပြီးတော့တုံးနေတယ်။နာလုပ်တဲ့သူတွေကလည်းတချို့ဆိုလို့ရှိရင်ဒါမြန်မာစကားမတက်ဘူး။အုတ်ကတစ်နေ့ကို9000ကျော် 10000 လောက်ထွက်တယ်။အုတ်ဆက်ရုံစပြီးတော့တဲတဲကူကဘလို့လောင်စာနဲ့လုပ်မယ်။တောင်မီးသွေးတုံးရင်လည်းဘလို့အစင်းမြင့်ဤပညာတွေတုံးမယ်ဆိုတာလည်းစလို့တုံးရတယ်ဒေတာကန်တီတွေကိုခြားကြတာလည်းဘုံမှမရှိဘူး။ကားကြီးကားငယ်နဲ့အုတ်တွေတဲထုတ်တယ်လမ်းတွေပြက်စီးတယ်။ခေါင်းတွေကလည်းနှိမ့်တယ်။အုတ်ကလည်းညှော်တယ်အဲ့တော့ကောင်းနေရနေတဲ့အခါကျတော့မြေကိုးတွေကတစ်ခါတည်းမှဆိုရင်လမ်းပေါ်မှာကားတွေသွားဖို့အဆင်မပြေဘူးမော်တော်ဆိုင်ကယ်တွေမောင်းရတာအဆင်မပြေဘူးစက်ရုံကထွက်လာတဲ့မြေကိုးတွေရဲ့မိုးရေပေါ့နော်အဲ့ဒါပေါင်းဆက်သွားတဲ့အခါကျလို့ရှိလို့ရှင်မြူတွေဖြစ်သွားပြီးတော့တော်လေးကိုအနံ့ဆူဆူဝါးဝါးဖြစ်ပြီးတော့မှောင်မိုက်တွေအနေထားဖြစ်ဖြစ်သွားတာပေါ့ဒါပေမဲ့အခုကောင်းနိုင်ကိုတော့နောက်ထပ်ဆယ်ပြေညှင့်ပေးမယ်ဆိုပြီးတော့ကျွန်တော်တို့ပြောတယ်ပေါ့နော်ကြောင်မီးသွေးကိုတုံးပြီးတော့အဲ့လိုလက်ပတ်နေတဲ့အခါကျတော့ဒီပတ်ဝန်းကျင်မှာရှိတဲ့ကြည့်ရသူကြည့်ရသားတွေကအသက်ရှူချက်တာတို့ကိုဝင်ဆောင်မိခင်တွေဆိုလို့ရှိရင်လည်းဒီနေရက်ကိုဆွန့်ခွာရတာတို့အသက်ကြီးတဲ့သူဆိုလို့ရှိရင်နာမည်ကျန်းဖြစ်တာတို့တော်တော်လေးကိုခံစားနေရတယ
်အခုတင်ပြမှာကတော့မန္တလေးတိုင်းကပါမလှိုင်မြို့နယ်မှာတရုတ်နိုင်ငံသားတွေရဲ့ဖျဲကင်းတွေကဖောက်ထုတ်လိုက်တဲ့ရေတွေကြောင့်ဒေသခံတွေရဲ့လေယာဉ်မြေတွေပျက်စီးရတယ်လို့လန်ခီးသွာလာရေတွေမှာလည်းအခက်တွေ့နေရတဲ့အကြောင်းကို RFI ကနေတဆင့်အခုလိုရှင်းပြလာပါတယ်
မလိုင်မျိုးရဲ့ဒေဒီအုပ်စုမြောက်ကုန်းကြီးပါတရုတ်ပြည်ကနေဖျဲတွေလာစိုက်ကြတယ်ဗျဒီကနေတွေကိုတော့စိုက်တာတော့3-4နှစ်ရှိပြီဗျဒီအခုကျွန်တော်တို့ရွာဘက်ကတော့မနစ်ကမှလာပြီးငားလာတော့ကြတာဖျဲတွေလာစိုက်တော့ဒေသခံတောင်သူတွေကတချို့နေရာတွေကမြင်ငားကြတာပေါ့ဗျာမြင်ငားပြီးလာစိုက်ကြတော့အခုကဘယ်လိုဖြစ်လဲဆိုတော့သူတို့ဖျဲကင်းစိုက်တဲ့အခင်းတွေထဲမှာရေမဝင်အောင်မြောင်းတွေထောက်တယ်ဗျရေမြောင်းတွေထောက်ချလိုက်ပြီးတော့ကျွန်တော်တို့တောင်သူတွေတုံးနေတဲ့ကုန်းတုံးတိုင်းတွေပေါ့ဗျာရာထွန်သွားတာမျိုးတို့အခုကကျွန်တော်ချက်ပြုံပြိုးတဲ့ချိန်ရောက်ပြီးညီပဲနှုတ်တဲ့ချိန်ရောက်ပြီးထလာတဲ့ဒီနံကိုတဲတာတိုက်တဲ့လမ်းတွေပေါ့ကျွန်တော်တို့ဟောခေတ္တခေတ္တရလဲမိုးရွာတဲ့အိုင်လန်းနဲ့ရေမတင်ဘူးဗျအခုတို့ထိုးပြီးတော့ရေတွေဖောက်ထိုးလိုက်တော့မှရေတွေဝိပြီးသွားလာလို့မရဖြစ်နေပါဘူးအဓိကလမ်းတွေကိုတို့ကထွန်ဆက်ကောနဲ့ထိုးချပြီးတော့ရေမြောင်းပုံစံမျိုးလုပ်ပြတော့မြောင်းကဖောက်ချလိုက်တဲ့ရေကကျွန်တော်တို့သွားတဲ့ကုန်းတုံးလမ်းတွေပေါ်မှာကျပြီးတောင်သူတွေသွားလာကြကြတာဘူးမိုးရွာတော့ပုံဆိုးတာပေါ့ကုန်းတုံးလမ်းတွေကိုသူကခေါ်တဲ့ထိုးပြလိုက်တာဆိုတော့လမ်းကနဲ့သွားပြီးတော့ရေမစည်းနဲ့ဝက်တယ်လို့ဖြစ်ပြီးလူတွေသွားမရလာမရဖြစ်တာပေါ့အဲ့ခက်ကလေးတွေတက်ဆိုင်ရာရာကတွေကျွန်တော်တက်ပြောတယ်ဗျာသူနဲ့ပတ်သက်တဲ့ကွေးနေပါလေပေါ့ဒါပေမဲ့သူကဂရီပေးတယ်ဗျာ300တင်လောက်ပေးမယ်ဆိုစောက်ကြည့်တယ်လောက်မပေးဘူး4ရက်ကြာသွားတယ်9ရက်ကြာသွားတယ်နောက်ကျွန်တော်ထပ်သွားပြောတယ်သွားပြောတော့လည်းမနေ့ကလောက်ပေးမယ်တစ်ပတ်ကလောက်ပေးမယ်ဝိတ္တိလောက်မပေးဘူးပေါ့
အရဖေတော်တဲ့ရှင်ပေးစာပြန်စာခဏပါရှင်တော်တဲ့ရှင်တွေအနေနဲ့မိမိတို့ရဲ့ခန်းစားချက်တွေကိုခုလိုဒီစီစဉ်ကနေရှင်းပြလိုပါတယ်ဆိုရင် RFA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ် burmese@rfa.org ကိုပို့နိုင်ပါတယ်ရှင်နောက်ဆက်နေတွေ့လဲကျေးဇူးအထူးတင်ပါတယ်